in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2019ခုနှစ်မေလ26ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများတစဲအောင်ပါဒီကနေ့ညနေခင်းသောတာရှင်တို့နားဆင်ရမယ့်ထိတ်ထဲရောက်တဲ့နေမှာတော့မြောက်ကိုရီးယားကလက်တလောချင်းချောက်မှုတွေပေါ်သမ္မတထရမ့်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်တို့ကြားမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်ဗင်နီဇွဲလားနိုင်ငံရေးပြဿနာကိုဖြေရှင်းဖို့ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တွေဟာနော်ဝေးနိုင်ငံမှာရောက်နေပြီးတော့အခုတစ်ပတ်အတွင်းမှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညွေ
ကောင်းပါပါရှင်အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာလေးတွေမှာတော့ကချင်ပြည်နယ်အတွင်းစစ်ဆောင်တွေနေရပြန်ရေးဟာဖြစ်နိုင်ခြင်းအလားအလာဘယ်လိုရှိပါသလဲ
အလုံးစုပေါင်းပြီးပြန်မဲ့ကိစ္စကတော့ KIA နဲ့အစိုးရရဲ့ဒီနုနုထက်သဘောတူလက်မှတ်ရေးထိုးခြင်းပိုင်လက်ဆွေမှာပြီးမှပဲကျွန်တော်တို့ကတော့တိုးရုံဝင်အကောင့
်ကချင်စစ်ဘေးရှောင်ပြည်သူများကုညီစောင့်ရှောက်ရေးကော်မတီ KHCC ရဲ့ဥက္ကဋ္ဌနဲ့ဆက်သွယ်မိ мян ထားတာကိုနားဆင်ကြားရဖို့ရှိပြီးမြန်မာနဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာတော့မူရစ်စိတ်ကြွဆွေးတွေအလုံးအင်းနဲ့ဖမ်းဆီးမိတဲ့သတင်းလွှာကိုလည်းနားဆင်ကြရမှာပါ။နိုင်ငံတကာသတင်းလွှာအနေနဲ့တော့အစ္စလမ်ဘာသာရေးအတိုင်းဝိုင်းမှာအမျိုးသမီးတွေစန္ဒပြပွဲတွေမှာပါဝင်လာမှုအပေါ်ဘယ်လိုရှုမြင်ကြသလဲဆိုတာကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကလက်တလောချင်းချောက်မှုတွေအပေါ်မှာသမ္မတထရမ့်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်တို့ကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပြီးခဲ့တဲ့လကတာတူပြစ်ဒုံးကျည်တွေစမ်းသပ်ပစ်လွတ်တဲ့လုပ်ရက်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချူပေါက်တာဖြစ်တဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေဆက်ပြီးချမှတ်ထားမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောတန်ကမနေ့ကဂျပန်နိုင်ငံခရီးစဉ်တွင်သတင်းတောက်တွေကိုပြောခဲ့တာပါ။ဒါဟာမြောက်ကိုရီးယားရဲ့လက်တလောဒုံးကျည်စမ်းသပ်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကပထမဆုံးဖွင့်ရပြောလာတာလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့လူရက်ကသူ့ရဲ့အရာရှိတချို့နဲ့တခြားလူတွေကိုအနှောက်အယှက်ဖြစ်စေပေမဲ့သူ့အပေါ်မှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးကြေညာတည်လိမ့်မယ်လို့ယုံကြည်ကြောင်း Twitter စာမျက်နှာပေါ်မှာရေးခဲ့ပါတယ်။လွန်ခဲ့တဲ့တနှစ်ကျော်လောက်ကစပြီးအမျိုးသားလုံခြုံရေးအကြံပေးတာဝန်ကိုစတင်ထမ်းဆောင်ခဲ့တဲ့ဂျွန်ဘောတန်ကမြောက်ကိုရီးယားနဲ့ပတ်သက်လို့မယုံကြည်သူသဘောထားတင်မာသူလည်းဖြစ်ပါတယ်။ဂျပန်နိုင်ငံကို၄ရက်တာခရီးစဉ်နဲ့ရောက်ရှိနေတဲ့သမ္မတထရမ့်ကိုဂျပန်ဧကရာဇ်နာရူဟီတိုကတနင်္လာနေ့မှညစာနဲ့တက်ခင်းအခမ်းသွားမှာဖြစ်တယ်လို့သမ္မတထရမ့်ကဂျပန်ဝန်ကြီးချုပ်နဲ့လည်းတရားဝင်တွေ့ဆုံပြီးကုန်သွယ်ရေးနဲ့ကာကွယ်ရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရပါတယ်။
ဗင်နီဇွဲလားနိုင်ငံ၏ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့ဟာနော်ဝေးနိုင်ငံမှာရောက်ရှိနေပြီးတော့အခုတစ်ပတ်တွင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့သူတို့ကဂျာဝန်ဆက်သပေးမှာဖြစ်တယ်လို့နော်ဝေးအစိုးရကပြောပါတယ်။တိုက်ခံလူများစုဖြစ်တဲ့ဗင်နီဇွဲလားလွတ်တော်မှာသမ္မတမာဒူရိုအနိုင်ရတဲ့ရွေးကောက်ပွဲဟာမဲမသမားမှုတွေရှိတယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အတိုက်ခံခေါင်းဆောင်ဟွန်ဂွိုင်ဒိုကသူ့ကိုယ်သူဗင်နီဇွဲလားသမ္မတဖြစ်တဲ့အခုနှစ်အစောပိုင်းကကြေညာခဲ့ပါတယ်။အမေရိကန်ပါဝင်နိုင်ငံ50ကျော်ကဂွိုင်ဒိုကိုဗင်နီဇွဲလားနိုင်ငံရဲ့တရားဝင်ခေါင်းဆောင်ဖြစ်တဲ့အသိမှတ်ပြုခဲ့ပါတယ်။ဒါမဲ့လည်းသူဟာဆိုရှယ်လစ်သမ္မတမဒူရိုကိုယာရုကနေပြုတ်ပြအောင်အခုချိန်ထိတော့လှုပ်ဆောင်နိုင်ခဲ့ခြင်းမရှိသေးပါဘူး။ဗင်နီဇွဲလားစုရနဲ့အတိုက်ခံဘက်ကကိုယ်စားလှယ်အဖွဲ့တွေဟာအခုလအစောပိုင်းကလည်းနော်ဝေးနိုင်ငံမှာဆွေးနွေးခဲ့ကြပေမဲ့ဆွေးနွေးပွဲတွေကမအောင်မြင်ပဲတင်းမာနေခဲ့တာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်ဂွိုင်ဒိုကဗင်နီဇွဲလားစစ်တပ်အနေနဲ့သမ္မတမဒူရိုကိုစန့်ကျင်ရပ်တည်ကြဖို့တောင်းဆိုခဲ့ပေမဲ့စစ်တပ်ဘက်ကမလိုက်နာပဲဖြစ်နေတာကြောင့်ဆွေးနွေးမှုတွေကတင်းမာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဥရောပပါလီမန်ရွေးကောက်ပွဲတွေအတွက်ဒီကနေ့အစောပိုင်းကဂရိနိုင်ငံမှာစတင်မဲပေးကြပါတယ်။နိုင်ငံအဝန်ပြည်နယ်ဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်မဲယုံပေါင်း 3,900 ကျော်မှမဲဆန္ဒရှင် 10 တန်းလောက်စီရင်ပေးသွင်းထားတာပါ။ဥရောပပါလီမန်ရွေးကောက်ပွဲကဥရောပတမကကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားအပြိုင်မှုလို့ဆိုရပေမဲ့ဂရိနိုင်ငံရွေးကောက်ပွဲမှာတော့လက်ဝဲရင်းဆရီဇာပါတီအစိုးရကိုဂရိပြည်သူတွေကဆက်ထောက်ခံမခံအဆုံးဖြတ်ပေးမယ်မင်းဆန္ဒခံယူပွဲဖြစ်တယ်လို့အော်တိုဘာမှာကျင်းပမယ့်ရွေးကောက်ပွဲအကြိုအကဲဆန်းပွဲလို့လည်းဆိုနိုင်ပါတယ်ဗဟိုလက်ရာရင်းပါတီကလည်းထောက်ခံမှုအတိုင်းအတာကွာခြားချက်အမျိုးမျိုးနဲ့နောက်ကလိုက်နေပါတယ်။ဒီရေကောက်ပွဲတွေမှာပထမဆုံးအကြိမ်အဖြစ်18နှစ်ပြည့်ပြီးသူတွေလည်းမဲပေးခွင့်ရပါတယ်။ မဲမပေးမနေရတတ်မှတ်ထားပေမဲ့မဲမပေးလူသူတွေကိုလည်းအေးအေးယူမှာတော့မဟုတ်ပါဘူး။ပြီးခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာစီရင်ပေးသွင်းထားတဲ့မဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းလောက်ပဲရှိခဲ့ပြီး2015ခုနှစ်တုန်းကထဲမဲပေးသူအရေးအတွက်ရောက်ချခဲ့ပါတယ်။
ဗြိတိန်နိုင်ငံမှာထရီဇာမေးဝန်ကြီးချုပ်ဖြစ်ကနေနှုတ်ထွက်မဲလို့ကြေညာလိုက်ပြီးတဲ့နောက်ထရီရွေးကောက်ပွဲတည်းကျင်းပဖို့အခြေအနေရှိလာနေပါတယ်။ထရီဇာမေးကိုဆက်ခံမဲ့ Conservative Party ခေါင်းဆောင်တူကိုဇူလိုင်လကုန်မှာပါတီတွင်းမဲပေးရွေးချယ်ကြဖို့ရှိပြီးသူ့အနေနဲ့လည်းအောက်လွတ်တော်မှာအတိုက်ခံတဲ့အယုံကြည်ရှိတဲ့ဆိုနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေတာပါ။ပါတီခေါင်းဆောင်ဖြစ်ဝင်ရောက်ရှင်ပြန်ရွေးခံမဲ့သူတွေနဲ့အလားအလာအကောင်းဆုံးဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဟောင်းဘောရစ်ဂျွန်ဆန်ကတော့ဥရောပသမဂ္ဂကနှုတ်ထွက်ရေး Brexit နဲ့ပတ်သက်လို့တင်မာတဲ့သဘောထားတစ်ချက်ကိုတောက်ချန်နေကထုတ်ဖော်ပြောကြားခဲ့ပါတယ်။အငင်းပွားပွဲဖြစ်နေတဲ့ဝန်ကြီးချုပ်မေနဲ့ EU ရဲ့ညီနိုင်မှုကိုဗြိတိန်ပါလီမန်ကလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေဗြိတိန်ဟာအောက်တိုဘာ31ရက်နေ့မှာဥရောပသမဂ္ဂကနေထွက်ခွာမယ်လို့ဆိုခဲ့တာပါ။ဥရောပသမဂ္ဂဘက်ကတော့ဗြိတိန်နှုတ်ထွက်ရေးကိစ္စကိုအစွမ်းကုန်လိုက်ရောထားပြီးဖြစ်ပြီးဒီကိစ္စကိုထပ်မံမညီနိုင်တော့ဘူးလို့ပြောထားပြီးဖြစ်ပါတယ်ဗြိတိန်နိုင်ငံအနေနဲ့နောက်ထပ်ထူးထူးရွေးကောက်ပွဲမကျင်းပခင်မှာတော့ဥရောပကနေဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စကိုလှုပ်ဆောင်နိုင်ဖို့အရေးကြီးတယ်ဆိုပြီးတော့ဒီ Conservative Party ခေါင်းဆောင်ဖြစ်လာပွဲရှိတဲ့ဒီ Rap ကပြောကြားခဲ့ပါတယ်ခင်ဗျာ
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ19 kHz 1068 ည9ကီလိုမီတာ19 kHz 15565နဲ့9ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တန်ရဲ့တင်းငွေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံဆိုင်ရာ American တန်မတ်ကြီး Terry Branstad ကသူ့ရဲ့တိဘက်ဒေသခရီးစဉ်အတွင်းမှာတရုတ်နိုင်ငံအနေနဲ့တိဘက်ဖုံးတော်ကြီးဒလိုင်းလာမားနဲ့တွေ့ဆုံဆွေးနွေးဖို့တိုက်တွန်းခဲ့တဲ့အကြောင်း American တန်ယုံပြောခွင့်ရကစနေနေ့ကပြောပါရယ်တိဘက်ဖုံးကြီးတွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုတရုတ်အစိုးရကကြားဝင်နှောက်ယှက်မှုတွေနဲ့ပတ်သက်ပြီးတန်မတ်ကြီး Terry Branstad ကစိုးရိမ်ကြောင်းလဲတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါရယ်တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုတသမတ်တည်းချုပ်ကိုင်မှုမရှိတဲ့အပေါ်စိုးရိမ်မိကြောင်းလဲ American ကိုယ်စားလှယ်အဖွဲ့ကပြောတာပါတိဘက်ဒေသမှာနိုင်ငံသားတွေနဲ့အထူးသဖြင့်သတင်းတောက်တွေနဲ့တန်တမန်တွေသွာလာခွင့်ကိုတရုတ်ကချုပ်ကန်ထားပါတယ်ဒါပေမဲ့ American တန်မတ်ကြီး Terry Branstad ရဲ့တိဘက်ခရီးစဉ်မှာတော့တိဘက်ဘာသာရေးနဲ့ယဉ်ကျေးမှုအမွေနှင့်နေရာတွေကိုသွားရောက်လေ့လာခွင့်ရခဲ့ပါတယ်ဒါအပြင်တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသနဲ့အိမ်နီးချင်းချင်းဟိုင်တွေကိုမေလ19ရက်ကနေ25ရက်နေ့အထိတန်မတ်ကြီး Branstad သွားရောက်ခဲ့တယ်လို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။သူဟာဟိမဝန္တာတောင်တန်းဒေသမှာရှိတဲ့တိဘက်နယ်ကို၄နှစ်အတွင်းပထမဆုံးသွားခွင့်ရတဲ့ American တပ်တမန်ဖြစ်ပါတယ်။တိဘက်ဒေသစီကိုနိုင်ငံသားတွေသွားရောက်မှုကန့်သတ်တဲ့မူကိုကျင့်သုံးတဲ့တရုတ်တာဝန်ရှိသူတွေပေါ် American ပြည်ဝင်ခွင့် Visa ညှင်းဆန်ရမယ့်ဥပဒေကို American မှာပြီးခဲ့တဲ့ December ကအတည်ပြုခဲ့ပြီးတဲ့နောက်မှာအခုလို American တပ်တမန်သွားခွင့်ရတာလည်းဖြစ်ပါတယ်။
ထိုင်းနိုင်ငံရေးမှဩဇာကြီးမားပြီးတော့ဗရင်အတိုင်းအမြံကောင်စီဝင်တူလည်းဖြစ်တဲ့ဝန်ကြီးချုပ်ဟောင်ပရမ်တင်းဆူလာနွန်ဒဟာဒီနေ့မှခွဲလွန်သွားခဲ့ပြီဖြစ်ပါတယ်။မငောက်ဆေးရုံမှခွဲလွန်သွားခဲ့တာဖြစ်ပြီးတော့ခွဲလွန်ချိန်မှာတော့အသက်68နှစ်ရှိဖြစ်တယ်လို့ထိုင်းဆိုရလူလူဆက်ဆံရေးဌာနကကြေညာပါတယ်။သူဟာထိုင်းစစ်တပ်ရဲ့အကြီးအကဲတူဖြစ်ခဲ့ပြီးတော့ထိုင်းနိုင်ငံရဲ့ဗရင်စနစ်အဖော်မှာနှစ်ပေါင်းများစွာတည်ဆောက်ခံသူတူလည်းဖြစ်ပါတယ်။သူသဖြင့်တော့သူဟာကွယ်လွန်သွားပြီဖြစ်တဲ့ထိုင်းပြည်ဟောင်ဘူမီဘောအဒူလာဒတ်နဲ့နီးစပ်သူတူဖြစ်ပါတယ်။သူဟာ1980ကနေ1988ခုနှစ်အထိထိုင်းဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့တာပါ။ထိုင်းစစ်ကောင်စားအတော်များဟာအာဏာသိမ်းပြီးတော့ဝန်ကြီးချုပ်ဖြစ်လာကြပေမဲ့သူကတော့ထိုင်းပါလီမန်ကဝန်ကြီးချုပ်ဖြစ်နေရွေးချယ်တင်မြှောက်ခဲ့တာဖြစ်ပါတယ်။1988မှာဝန်ကြီးချုပ်ရာထူးကနေစင်ပြေနောက်မှာတော့သူကိုထိုင်းပြည်ဘူမီဘောကဗရင်ရဲ့အတိုင်းအမြံကကောင်စီဝင်အဖြစ်နဲ့ခန့်ခဲ့တာပါ။သူနဲ့ဗရင်ကြီးဘူမီဘောတို့ကြာနီးဆက်တဲ့ဆက်ဆံရေးကြောင့်ထိုင်းတော်ဝင်မိသားစုနဲ့စစ်တပ်ကြားဆက်ဆံရေးဟာပိုပြီးတော့ခိုင်မာလာခဲ့တာဖြစ်တယ်လို့ဆိုပါတယ်။2006ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးဝန်ကြီးချုပ်တက်ဆင်အစိုးရကိုဖြုတ်ချခဲ့တာကိုသူ့အနေနဲ့အားပေးခဲ့တယ်ဆိုပြီးတော့ဝေဖန်သူတွေကတော့စွပ်စွဲပါတယ်။ဘရမဟာထိုင်းနိုင်ငံရေးမှာတာမကထိုင်းပြည်နဲ့တော်ဝင်မိသားစုတွင်းမှာလဲဆယ်စုနှစ်ပေါင်းများစွာဩဇာကြီးမားသူတစ်ယောက်ဖြစ်ပါတယ်ခင်ဗျာ။
อิรานနိုင်ငံပေါ်စီးရီးအရာဖြစ်စီစီးပွားရေးအရာဖြစ်စီကျူးလွန်ရန်စားမှုမှန်သမျှကိုကာကွယ်သွားမှာဖြစ်တယ်လို့အိရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဗက်ဆာရစ်ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အိရန်နဲ့သဘောတူထားတဲ့နျူကလ িয়ার သဘောတူညီမှုတွေကိုပုံမိုလိုက်နာသွားဖို့လဲဥရောပသမဂ္ဂနိုင်ငံတွေကိုအိရန်ကတောင်းဆိုတိုက်တွန်းလိုက်ပါတယ်။အိရန်နိုင်ငံသားဝင်ကြီးအယ်ဟာကင်နဲ့အတူဖက်တိုက်မှာပြုလုပ်တဲ့ပူးရဲတဲ့ရင်းစာရှင်းလင်းပွဲအတွင်းအိရန်နိုင်ငံသားဝင်ကြီးဇာရစ်ကအခုလိုပြောဆိုသွားတာဖြစ်ပြီးအိရန်အနေနဲ့ပင်လယ်ကွင်းဒေသမှာ ရတာတင်တင်နဲ့ဆက်ဆံရေးထူထောင်သွားလိုတယ်လို့လည်းပြောပါတယ်။ဒီအတွက်လည်းတစ်ဖက်နဲ့တစ်ဖက်ကျူးလွန်ရန်စတာမျိုးမလုပ်ရေးသဘောတူညီချက်ဖြစ်လာဖို့ကိုအီရန်ကကန့်လှမ်းနေတာပါ။စီးရီးအရာဖြစ်စီစီးပွားရေးအရာဖြစ်စီအီရန်ကိုရန်စကျူးလွန်တာမှန်သမျှကိုစွမ်းအားအပြည့်နဲ့ကာကွယ်တားဆီးမှဖြစ်တယ်လို့အီရန်နိုင်ငံသားဝင်ကြီးကပြောခဲ့တာပါ။ဒေတာရင်းအီရန်ရဲ့ပြိုင်ဘက်ဖြစ်တဲ့ ီတာကိုလေရင်တင်တင်မောအုပ်စုဆီလွတ်တယ်လို့နောက်ထပ်တိုက်ခိုက်ရေးစစ်တဲ1500ကိုလည်းဆီလွတ်ခဲ့တာကြောင့်ဒေတာအတွင်းစိုးရိမ်မှုတွေမြင့်တက်နေပါတယ်။အမေရိကန်နဲ့အီရန်ကြားအခုလိုတင်းမာနေတာမှာအီရတ်အနေနဲ့ဂျာဝင်ညှိနှိုင်းပေးခြင်းတယ်လို့အီရတ်ဟာအီရန်နဲ့အတူရပ်တည်ပါတယ်လို့အီရတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။စီးပွားရေးပိတ်ဆို့တိုင်ခတ်တာမျိုးဟာရလက်ကောင်းတွေမဖြစ်နိုင်ဘူးလို့လည်းအီရတ်နိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်။
အမေရိကန်ပြည်တော်စုမှာတော့ဒီကနေ့ဟာအမေရိကန်စစ်မှုတန်းတွေကိုဂုဏ်ပြုတဲ့အောင်းမေပွဲနေ့ဖြစ်ပြီးတော့ဒီကနေ့မှာတော့သူတို့ကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကအဖွဲ့ဟာမြို့တော် Washington DC ကအမျိုးသားရင်မြင်ကြီးတဝိုက်မှာလှည့်လည်မောင်းနှင်ပြီးတော့ဂုဏ်ပြုခြိတတ်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံတဝမ်းကမော်တော်ဆိုင်ကသမားတွေဟာ Washington DC ကိုဒီနေ့လိုနေ့မျိုးမှာလာရောက်ပြီးတော့စစ်မှုတန်းတွေကိုဂုဏ်ပြုတာဖြစ်ပြီးတော့ဒီကနေ့မှာတော့နောက်ဆုံးတင်ဖြစ်တဲ့ဂုဏ်ပြုကြမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံတဝန်းကမော်တော်ဆိုင်ကယ်သမားတွေဟာဆယ်စုနှစ်ပေါင်းများစွာအခုလိုမျိုးမြို့တော်ဝါရှင်တန်ကိုလာပြီးတော့အကုန်ပြုခဲ့တာဖြစ်ပြီးတော့ဒါကလည်းအောင်းမေပွဲနေ့အခမ်းအနားရဲ့အစိတ်ပိုင်းတစ်ရက်အဖြစ်နဲ့ရှိလာခဲ့တာပါဒီ Rolling Thunder Ride for Freedom လို့နာမည်ပေးထားတဲ့ဒီအစီအစဉ်ကိုတော့အမေရိကန်စစ်တပ်တွင်တာဝန်ထမ်းဆောင်စဉ်ကြာဆုံးသွားခဲ့တဲ့ဒီစစ်တီတွေရဲ့ဆွလွန်အနစ်နာခံမှုတွေကိုလူတွေသိလာအောင်လုပ်တဲ့အနေနဲ့ပြုလုပ်တာဖြစ်တယ်လို့ဆိုပါတယ်ဒီအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအာတီမီလာကတော့သူတို့အနေနဲ့နှစ်စဉ်ကျင်းပတဲ့ဒီအောင်းမေပွဲအခမ်းအနားစီစဉ်တဲ့နေရာမှာအမေရိကန်ပန်ဒဂွန်စစ်ဌာနချုပ်နဲ့ဆက်ဆံလှုပ်ဆောင်ရတာတွေကိုတဖြည်းဖြည်းနဲ့စိတ်ပြက်လာမိတယ်လို့ပြောပါတယ်သူတို့အနေနဲ့ဒီခမ်းအနားအတွက်ငွေကြေးအမြောက်များပေးခဲ့ပေမဲ့သူတို့ကငွေကြေးသူတို့ကိုငွေကြေးကမကရာလို့တီထောင်သူတွေဆိုင်ကယ်စီးသူတွေနဲ့ဈေးတွေကိုဒီဆိုင်ကယ်ရန်သားတဲ့နေရာတွေကိုဝင်ခွင့်မပေးဘူးလို့ရပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းတော်လေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးကချင်စစ်ဘေးရှောင်ပြည်သူတွေရဲ့နေရပ်ပြန်ရေးအခြေအနေကိုပြောပြပေးမှာပါကချင်ပြည်နယ်တွင်စစ်ရေးပြိပက္ခတွေကြောင့်နှစ်နှစ်ချီဆစ်ဆောင်နေရတဲ့ပြည်သူတွေနေရရင်းလုံခြုံစိတ်ချစွာပြန်နိုင်ရေးကတော့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုခိုင်မာမှပဲပြန်ဖို့ဖြစ်နိုင်မယ်လို့ကချင်စစ်ပြေးဒုက္ခသည်တွေနေရပြန်ရေးဦးဆောင်ဆောင်ရွက်ပေးနေတဲ့ကော်မတီဥက္ကဋ္ဌကပြောပါတယ်ကချင်ပြည်သူတွေပြန်ကြမယ်မူလနေရာတွေမှာမန်ရှင်လင်းရေးပုံမှန်နေလူနေမှုဘဝတွေမှာနေရာပြန်လည်ချထားရေးနဲ့စိတ်ပိုင်းဆိုင်ရာကုစားနိုင်မယ့်အရေးတွေကိုလည်းစနစ်တကျအချိန်ယူဆောင်ရွက်ဖို့လိုမယ်လို့ကချင်ဘာသာရေးခေါင်းဆောင်ကဆိုပါတယ်မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကချင်ပြည်နယ်အတွင်းမှာမြန်မာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO ရဲ့လက်အောက်ခံကချင်လူမျိုးရေးတပ်ဖွဲ့ KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့အခုထိလည်းစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်ကချင်ပြည်နယ်တွင်အစိုးရထိန်းချုပ်နေမည်နောက်ကချင်နယ်နဲ့ကိုင်တက် KIA ထိန်းချုပ်နေမည်နဲ့တရုတ်မြန်မာနယ်စပ်တို့ကြားမှာရှိတဲ့စစ်ဘေးစစ်ရှောင်စခန်းတွေနဲ့ဘေးလွတ်ရာနေရာတွေမှာတင်းချောင်နေသူစစ်ဘေးရှောင်ပြည်သူပေါင်းကတသိန်းကျော်ရှိနေဆဲဖြစ်ပါတယ်ဒီစစ်ရှောင်တသိန်းကျော်နေရရင်ပြန်နိုင်ရေးနောက်ပြီးတော့နေရပြန်တဲ့သူတွေပြန်တဲ့အခြေချနေထိုင်ရေးတွေအတွက်ကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေကြပြီဖြစ်ပါတယ် ဒီလိုမျိုးစစ်ဆောင်ပြည်သူတွေဘေးရန်ရဲ့ကင်ကင်နဲ့ပြန်လဲအခြေချနေထိုင်ရေးကကချင်ဒေသတွေမှာအမှန်တကယ်စစ်မီးငြိမ့်နိုင်မှုနဲ့ကချင်လူမျိုးရေးတက်ကြိုင်အင်းနဲ့မြန်မာဆိုရတက်တို့ကြားငြိမ့်ရရဲ့သဘောတူညီမှုစာချုပ်တွေလက်မှတ်ရေးထိုးမှာပဲပြန်မှုအရေးကဖြစ်နိုင်မယ်လို့ကချင်စစ်ဘေးရှောင်ပြည်သူများကုညီဆောက်ရှောက်ရေးကော်မတီ
KACCA ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကဖီယိုအင်ဂျမာပိုင်ကိုပြောပါတယ်ကျွန်တော်တို့ဒီNRB စီနဲ့ကျွန်တော်KACCA အပြည့်နဲ့ဆက်ရှိနေမှာတွေ့တဲ့တွေ့ဆုံပွဲရဲ့နောက်ဆက်ဘောဆွေးနွေးခြင်းဖြစ်တဲ့ကျမှာနေရပြန်တဲ့အချိန်မှာဘယ်လိုလုံးဆောင်ရမယ်ဆိုတာကိုဆွေးနွေးတဲ့သဘောမျိုးပဲရှိတယ်ဆုံးဖြတ်ချက်ချတော့မရှိခဲ့ဘူးအဲဆိုတော့နေရပြန်ရေးမှာအခုအချိန်မှာဘုဒ္ KCC နဲ့ NRPC တို့ ဒီနေ့အစောတော့ပေါင်းပြီးမှာ ဖြစ်နေတဲ့ကြပြန်လာကတော့မရှိသေးဘူးဟုတ်ကဲ့ရှင်ဒါတော့အားလုံးစုပေါင်းပြီးပြန်မဲ့ကိစ္စကတော့ဒီအေနဲ့အစိုးရရဲ့ဒီနှုတ်ဖက်သဘောတူလက်မှတ်ရေးထိုးခြင်းတိုင်းလက်ချီမှာပြီးမှပဲကျွန်တော်တို့ကတော့ရုံဝင်အကောင့်ချက်ပေါ်မှာဖြစ်တယ်အခုပြန်လာကတော့ကျွန်တော်တို့စိုးရိမ်ကြတယ်ရှိတာတော့ညုံညုံမှန်ကိစ္စတွေဒီလက်နက်ကင်ဖွဲ့စည်းတွေနေတဲ့ခန်းနဲ့
အင်တာမဘေနီကတ်စွာနေတဲ့ရွာတွေပြန်တဲ့အရေးကိုကျွန်တော်တို့ကစိတ်ကူစရာတော့ရှိတယ်အဲ့ဒါတွေကတော့ရှင်အဲ့တော့အဓိကကဆိုသူတို့နေရာကိုပြန်မယ်ဆိုလို့ရှိရင်မူရင်းသူတို့ရဲ့နေရာရင်းဆိုပေမဲ့ပြန်ပြီးအခြေချဖို့အတွက်အခက်အခဲဖြစ်နိုင်တာတွေလည်းရှိတယ်ပေါ့နော်သူတို့ပြန်ပြီးတော့မှလူမှုဘဝပြန်တဲ့ထူထောင်တာတွေလည်းဟိုခက်ခဲနိုင်တယ်လို့စီးပွားရေးပိုင်းနဲ့သူတို့ပြန်ပြီးအခြေချန
ရေးကြည့်တယ်ဆိုတာနိုင်ငံတကာရဲ့စံချိန်စံညွှန်းနဲ့အညီဆိုတဲ့စကားကတိတ်ရေးကြည့်တယ်ဆိုတော့နိုင်ငံတကာစံချိန်စံညွှန်းလို့ပြောတဲ့နေရာမှာနိုင်ငံတကာရဲ့ကူညီမှုကဆက်သွားမယ်နိုင်ငံတကာရဲ့ကူညီမှုကသူတို့ပြန်တဲ့အချိန်မှာဆက်လက်ရရှိမှသာလျှင်သူတို့ရဲ့ဒီတစ်နှစ်နှစ်နှစ်နောက်ပိုင်းမှာသူတို့အဆင်ပြေသွားမယ်အခုချိန်မှာဒီပြန်ယုံနေတော့ဘာမှအဆင်ပြေမှာမဟုတ်ဆင်းမှာ
နောက်တစ်ခုကဆရာသူတို့ရဲ့စိတ်ပိုင်းဆိုင်ရာရောဆရာသူတို့ကတစ်ချောင်းလုံးဒီဒုက္ခသစ္စာနေထဲမှာပဲနေခဲ့ရတယ်ပေါ့နော်သူတို့နေခဲ့ရပြီးတော့မှတကယ်လူမှုဘဝတွေကိုပြန်သွားရတဲ့ခါမှာသူတို့ကြုံခဲ့ရတဲ့စိတ်ခံစားမှုတွေရှိနိုင်တယ်ပေါ့နော်အဲ့တော့ကလေးတွေလည်းရှိမယ်အမျိုးသမီးတွေလည်းရှိမယ်တက်ကြီးပြော်တွေလည်းရှိမယ်နောက်ဒီထိခိုက်ဒဏ်ရာရခဲ့တဲ့လူတွေလည်းရှိမယ်သူတို့အတွက်စိတ်ပိုင်းဆိုင်ရာကိုရောဆရာတို့ဘယ်လိုပြန်ကုစားပေးဖို့အစီအစဉ်တွေရှိပါလဲရှင
်အဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ဟိုအဓိကပေါ့ဒါကြောင့်မို့ကျွန်တော်ကတော့ဟိုကလေးတွေရဲ့ပညာရေးပေါ့ပညာရေးကတော့မိဘတွေစိတ်သက်သာစေမဲ့ပူဇော်နေတခုဖြစ်တယ်အဲသူတို့ရဲ့ဒီအချားစီဒီစိတ်ပိုင်းဆိုင်ရာကြတော့ကျွန်တော်တို့ဒီကိုယ်ပွဲယုံကြည်ရဘာသာတရားမှလည်းကျွန်တော်တို့ကပြန်ပြီးမှဒါအားကိုးဖို့ရှိတယ်ပြည်နိုင်ငံရဲ့စိတ်မျိုးပညာရေးဟိုကုစားမှုတွေကိုလည်းကျွန်တော်တို့ထည့်သွင်းရမှာဖြစ်ပါတယ်ဒီအခြေခံမှာဆောင်ရွက်တဲ့ကိစ္စတွေမှာအခက်အခဲတွေဟိုလိုအပ်မှုတွေကိုတွေးလို့ရှိရင်ကျွန်တော်တို့ကNBC ကိုတရားဝင်ပြန်ပြီးမှတွေ့ဆုံပြီးမှကျွန်တော်ပြောပြဖို့အချက်တစ်ခုရှိတယ်ဒီနေရာပြန်ရေးဆိုတဲ့ကိစ္စမှာ PIO control area မှာရှိတဲ့ IDB ကိစ္စတွေလည်းပါပါတယ်အစိုးရ area မှာရော PIO area မှာရောရှိနေတဲ့ IDB တွေလုံခြုံစိတ်ချစွာပြန်နိုင်ဖို့ကိုကျွန်တော်တို့ကစက်ပြေးမှ PIO ကိုရော NBC ကိုရောဟိုစက်တက်ဆိုင်ရာဒီနယ်စောကိုရောဆက်လက်ပြီးမှကျွန်တော်တို့ဟိုဆွေးနွေးတင်ပြတော့ဖို့ရှိပါတယ်
ဒီလိုမျိုးကချင်ပြည်နယ်တွင်းကဆစ်ဆောင်ပြည်သူတွေနေရက်အမြန်ဆုံးပြန်နိုင်မှုကတော့ပြည်တော်စုအစိုးရရဲ့လမ်းညွှန်ချက်နဲ့အတူကချင်ပြည်နယ်အစိုးရရဲ့ဦးဆောင်မှုနဲ့အမျိုးသားပြည်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့လုပ်ငန်းဖော်ဆောင်ရေးအဖွဲ့တွေနဲ့ကချင်စစ်ဘေးရှောင်ပြည်သူများကုညီဆောင်ရှောက်ရေးအသေးကိစ္စဒီစီရောဟာပြီးခဲ့တဲ့သတင်းပတ်တုန်းကပဲကချင်ပြည်နယ်မြင်းကြီးသားမျိုးကပြည်နယ်အစိုးရအဖွဲ့ရုံးမှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒါကတော့ဒုတိယအကြိမ်ဖြစ်ပါတယ်။နောက်ပိုင်းမှာတော့ဆစ်ဆောင်စခန်းတွေထဲသွားရောက်ပြီးတော့စစ်ဘေးဆစ်ဆောင်ဒုက္ခသည်တွေရဲ့သဘောဆန္ဒတွေကိုဆွေးနွေးလာစုံစမ်းဆစ်ဆောင်စခန်းတွေပိတ်သိမ်းပြီးပြန်လည်နေရာချထားရေးတွေကိုအကောက်ထည့်ဖို့ဆောင်ရွက်မယ်လို့ကချင်ဆစ်ဆောင်အရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်။
မဆုမောင်ပြပြသွားတာပါရှင်အခုတခါတော့ထိုင်းမြန်မာနယ်စပ်မှာမူရစ်စေဝါနှိမ်နင်းရေးဆောင်ရွက်နေတဲ့အခြေအနေဘက်ကိုအလှည့်ပေးပါမယ်ရှင်ထိုင်းနိုင်ငံရဲ့မြောက်ပိုင်းမြန်မာနိုင်ငံနယ်စပ်ကနေဝင်လာတဲ့စိတ်ကြွဆေး12တန်းနီးပါးနဲ့ ICE မူရစ်စေတွေကိုစက်တိုက်ဖမ်းဆီးရမိနေတဲ့အကြောင်းမေလ25ရက်နေ့မှာကျင်းပတဲ့ထိုင်းနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒါ့အပြင်ထိုင်းနိုင်ငံကအလို့ရှိနေတဲ့မူရစ်တရားခံတဦးကိုလည်းမြန်မာဘက်ကဖမ်းဆီးလွှဲပြောင်းပေးခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကထည့်သွင်းပြောကြားသွားပါတယ်ထိုင်းနိုင်ငံတွင်ကမူရစ်စေဝါနှိမ်နင်းရေးသတင်းစာရှင်းလင်းပွဲအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့ရ เยตะพ่อเอกก็มาชิงยงมามีละ25ยะนี่ก็ปิดลงไปในตะรินาศิลป์เพ่มาတော့ไทยနိုင်ငံဘန်ကောက်မြို့နယ်ထဲမှာအကြီးဆုံးမှုရခိုင်နေတဲ့သူဂိုင်းဝင်ကိုဦးကိုဖမ်းဆီးအေးအေးယူနိုင်ခဲ့ကြောင်းရဲကျော်စုတိဖုံကဥဆောင်ရှင်းလင်းသွားခဲ့ပါတယ်ကာဗျာကခရိုင်ဖုံဒိုင်နေဝန်ဒီယိုကန်ပင်ချူဒီယိုကန်နะครับချူရဲစာမတ်ထောက်ทําการตรวจค้นบ้านนะครับได้ล้าน
400,000ရဲ့ကျုပ်စုတိဖုံကတော့ဒီမူရခိုင်းနေကိုဖမ်းမိတာဟာရဲတပ်ဖွဲ့ဝင်တွေကဇက်တိုက်ဖော်ထုတ်နိုင်ခဲ့တဲ့ရလဖြစ်ပါတယ်။ဖမ်းမြန်မာနယ်စပ်ကနေဘန်ကောက်မြို့နယ်အတွင်းမှာစိတ်ကြွစီတွေအဓိကဖြစ်နေတဲ့ဂိုင်းဝင်နေရဲ့အားလုံးကိုဖမ်းဆီးနိုင်ခဲ့ပါတယ်ဆိုပြီးပြောဆိုသွားပါတယ်။ကျွန်တော်တို့ရဲတပ်ဖွဲ့ကဒီရဲ့ပိုင်းတွင်းမှာပဲဇက်တိုက်ဖမ်းဆီးန
ไอ้เจ้าขอเนี่ยมุ่ยเสียแต่ทางกรณ์เนี่ยดูเล่นเนี่ยดีมุ่ยขันวันนี้ปั้นใส่เนี่ยเอ็งเนี่ยกาวิใส่กันเนี่ยตัวเองเปียสีดีปั้นใส่มุ่ยเปียสีเนี่ยดูบางวันเสียแต่งจากกูเลยพันสีไล่ในบ้านเลยสบีเปียวตัวบ้านเลยอ่ะคู่พันสีไล่เด็กหายเนี่ยมุ่ยเสียว่าอย่างยังวันนี้ยาลาเลยวันเล็บบ้านบุรีฮะ ทั้งวันทั้งเท่าเลี้ยจ๋อสิ่งนี้เราก็สื่อสารด้วยเสียบาร์เลยสบีเจ้าสุดตัวบาร์เลยนี่ล่ะนั่นแสดงยังนี่ลงอารมณ์ทั้งยาวไปมันอาจจะตาที่ยังขยันเชื่อมวิจิตรมาไม่ยึดจับไปกับพันสิไลด์ก็รอไม่ดีเนี่ยดูสิจ้าสิบยังอาจจะบอกดีเนี่ยดูเสียบีก้าตรงสิเด็กก็ท่านเองก็ตรงกูเลยพันสิเกี่ยวบาร์เลยอาจจะดูไปมีล่ะนั่นแสดงยังนี่ก็ไป ก็รู้ว่าขยันมาสิจ้าสิบยาอาจจะคนละตั้งกูเลยพันมีเกี่ยวบาร์เลยใช่สุยาการอ่ะใช่ยาวไปงูมุ่ยสิว่าสิ่งที่เนี่ยมีที่ตั้งมาบีจะได้เชื่อเรื่องมุ่ยลูกขยันมาชาวลาดเวมาสิจ้าสิบยาแต่ต้องยาจอบพันมีเกี่ยวบีไอ้เท่ากับอันยาจูฮะใช่ยาวไปงานนี่เวลานี่ละพี่เต๋อสบีสุวาเลยปีเกิดเอเยปันตัวงาเวทำยังมาเนี่ยจ้ะ แต่ที่เลยไม่สังเกตุเหตุการณ์นี้ยามาอันนาบันนี่ก็ท่านเองก็มุ่ยที่จะขันอุโกเปลี่ยนเลยเรื่องจังปีเกี่ยวบาร์เลยที่มุ่ยที่จะขันฮะสิ่งที่สิ่งที่ยามยามเตะสังเกตุได้จ้าท่านเองก็รู้เอกยังก็ท่านวันนั้นทุกท่าขยันดูเชื่อบาร์เลยตัวฉันปีนี้เตรียมมาทบทวนเส้นทางนี้กันแล้วบ้างยามาอันนาบันนี่ก็ตัวกูแล้วว่าก็อุบลินเนี่ยท่าวชาบีท่านเองก็เปลี่ยนเรื่องปีเกี่ยวบาร์
ไทยมุ่ยที่จะเข้าไปที่นี่ยามันยังจะดึงอุทธรณ์ไปนี่เลยไทยมุ่ยที่จะเข้าไปที่นี่ยามันยังจะดึงอุทธรณ์ไปนี่เลยไทยอันนั้นไปนี่ก็ทบทวนเยอะสุดเลยบาร์เลยเช่นมาเอเอมาสั่งจันทร์เดียกันแล้วเช่นคุณนั่งรถกระตุ้นรถบุกไปพิจารณาเลยอีเจสุรันเนลจีเรียนั่งรถลุนั่งรถกัสสุยาสันดาปยาบุรีมาอันนี้ต้องมีเรื่องตัดใจจ้าจ้าป่าวเวลานี่จะเป็นเมื่ออิสลามบาดาวเวลาไต้หวันเนี่ยมีมาแล้วอันนี้ต้องมีเรื่องคุลุสันดาปยาจาระฮะ Daria Yindima, Ije Suya Senji, Sena Piavoli, Pipua Gedongaro, Henna Fiaga, Dekdo Jandu Yubeshi de Yaba, Netonze Ocho Lare, Hosni Mubarak, Yadukani, Simbi, Lumeri Danso Niane, Du, Nafiagale Pawin Kevali.
I participated there not only to
Lula Ye Kubeka, Diamia Damune, Ije Lukun Ye, Dredemaga, Amutami Diao Ye, Aquenji, Yabo Dredjangle, Sena Piavo Majama, Pawin Kevali.
ထုတ်ဖို့ပြောဆိုခွင့်ရခဲ့တဲ့ပထမဦးဆုံးအချိန်မှာနာဖီယာကသူ့မိသားစုကိုမပြောဘဲနဲ့ဆန္ဒပြပွဲမှာပါဝင်ခဲ့ရပါတော်လိုင်းအတွက်စစ်အားထက်တန်ခဲ့ပြီမဲ့လေဆန္ဒပြပွဲတွေရဲ့အကြီးအကျယ်မှုကိုသူတွေ့မြင်ခဲ့ရပါတယ်2011ဒီဇင်ဘာလဆန္ဒပြပွဲမှာနာဖီယာကိုလုံခြုံရေးတွေကအကြမ်းဖက်ခဲ့ပါတယ်
I was dragged, beaten, strapped.ဒီရတိုက်ဆွဲရိုင်းနှက်ပြီးအင်ဂျီရီချွတ်ပါတယ်
စစ်သား15ယောက်လောက်ကကျမကိုဝိုင်းရိုက်ပြီးမတော်တရော်နေရာတွေကိုကိုင်ပါတယ်နောက်ပြီးတော့တာရီယာရှင်မြင်းကရှူရာကောင်စီအဆောက်အုံတွေကိုဆွဲခေါ်သွားခဲ့ကြပါတယ်နာဖီယာရဲ့လက်ကျိုးနေရာသားနဲ့သူ့ကိုဆေးရုံကတည်းကလက်ထိတ်ခတ်ထားခဲ့ပြီးတော့နေ့ရက်ကြာဆေးကုမပေးဘဲနဲ့သွေးထွက်ရသားနေခဲ့ရပါတယ်
အခန်းတစ်ခုထဲမှာကျမတို့အားလုံးကိုစက္ကန်းနာရီကျော်ပိတ်ထားခဲ့တယ်။တရက်စစ်တပ်တွေတုံးပြီးနှိပ်စက်ခဲ့တယ်လို့မရင်းကျင်မဲ့လို့ချင်းချောက်ပြီးနှိပ်စက်ပါတယ်။ကျမမူးမေသွားတော့သူတို့ကကျမတေးပြီးထင်ပြီးအိမ်ပြန်မလို့ပဲစစ်ဆေးရုံကိုပို့ခဲ့ပါတယ်။
ပြည်သူတွေကိုဒေါသထွက်စေခဲ့ပါတယ်အမျိုးသမီးထောင်ထဲချီလမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပြီးတော့အမျိုးသမီးတို့ပေါ်မှာအကြမ်းဖက်မှုတွေရဲ့ရင်နဲ့ဆစ်ဆိုးရဆင်းပေးဖို့တောင်းဆိုခဲ့ကြပါတယ်ဆူဒန်အာနာရှင်ဆိုးရကိုဖြုတ်ချခဲ့တဲ့နေရာမှာအမျိုးသမီးတွေကခေါင်းဆောင်ကဏ္ဍကပါဝင်ခဲ့ရပါအသက် 22နှစ်အရွယ်အလာဆာလာကားခါမှုပေါ်မှာရက်ပြီးတော့ကြွေးကြော်ခဲ့တဲ့တပ်ပုံတွေကြောင့်သူဟာတော်လိုင်းရဲ့တင်ဂီတာတပွဲဖြစ်လာခဲ့ပါတယ်မော်ဆာလစ်နာသခဒီပီပါထောရက်နာ ပိုကောင်းမွန်တဲ့ဆူဒန်ဒီမိုကရေစီနိုင်ငံဗလိုက်မှုမရှိဘဲနဲ့ဥပဒေကြောင့်အရမြမြတတဆိုင်ရတဲ့နိုင်ငံလိုချင်ပါတယ်ကျမတို့တောင်းဆိုချက်တွေမပြည့်ဝမချင်းတော့ဒီရင်မြန်မာဆက်ပြီးတော့ဆန္ဒပြနေအောင်ပါလို့သူကပြောပါတယ်အယ်လ်ဂျီရီးယားနိုင်ငံမှာနှဲ့ရှိကြအုပ်ချုပ်လာတဲ့အက်ဒရီလာဇစ်ဘူတက်ဖလစ်ကယာတုကနေဖြုတ်ချနိုင်ခဲ့တဲ့ဆန္ဒပြပွဲတွေမှာလေအမျိုးသမီးတွေကအဓိက ဲ့တပ်ပုံကကဘာကျော်သွားခဲ့ပါတယ်အမျိုးသမီးဆန္ဒပြသူတွေဟာအထူးသဖြင့် Islam ဘာသာဝင်လူအတိုင်းဝိုင်းတွေမှာအင်မတန်ခိုင်မာတဲ့တင်ဂီတာဖြစ်လာခဲ့တာကြောင့်လူကြိုးရေးတပ်တွေကဒီသဘောထားကိုခြေပပို့အကြမ်းဖက်တုံ့ပြန်ခဲ့ကြပါတယ်။နာဖီယာကသူ့တွေ့ကြုံကိုဆက်ပြီးတော့ပြောပြပါတယ
်။ Based violence to crush women and to push women away from protesters and from
ဆန္ဒပြပွဲတွေမှာအမျိုးသမီးတွေမပါဝင်နိုင်အောင်အမျိုးသမီးတွေအပေါ်ခွဲခြားအနိုင်ကျင့်မှုတွေလုပ်ပါတယ်။အမျိုးသမီးတွေကိုအကြမ်းဖက်သူတွေကိုအပြစ်တင်မဲ့အစားတာရီယာရှင်ပြန်ဆန္ဒပြတဲ့နေရာကိုအမျိုးသမီးတံမဲ့အမျိုးသမီးဆန္ဒပြသူတွေဘာလို့တွားရတာလဲဆိုပြီးအစိုးရမီဒီယာတွေကအပြစ်တင်ပြောနေကြပါတယ
်ဒီလိုပြင်းထန်တဲ့ကြမ်းဖက်မှုတွေခံခဲ့ရတဲ့နာဖီယာကတော့သူဒီလိုစည်းရေးခဲ့ရတာတန်တယ်လို့သူကပြောပါတယ်ဤချက်ကတည်းကမောင်းထုတ်ခံခဲ့ရတာကြောင့်လေဘနော်မှာသူကနေခဲ့ရပြီးတော့အခုမဲခင်ပြောင်းစုမှနေထိုင်နေပါတယ်ဤချက်နိုင်ငံထဲမှာသူမရှိတော့တဲ့အချိန်ဤချက်ဆိုရကသူ့ကိုတရားစွဲခဲ့ပြီးတော့ဆန္ဒပြပွဲတွေမှာနာဖီယာပါဝင်ခဲ့တဲ့အတွက်သူကို1025နှစ်ချမှတ်ထားရလေဖြစ်ပါတယ်ရှင
်။မအီတန်စင်ပြောပြပေးသွားတာပါရှင်။ခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ2532 51ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမသစင်အောင်ကပြောပြပေးပါဦးမယ်ရှင
်။မြောက်ကိုရီးယားကလက်တလောချင်းချောက်မှုတွေအပေါ်မှာသမ္မတထရမ့်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်တို့အကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပြီးခဲ့တဲ့လကတာတူပြစ်ဒုံးကြီးတွေစမ်းသပ်ပစ်လွတ်တဲ့လူရက်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်တန်ခတ်ပိတ်ဆို့တာတွေကိုဆက်ပြီးချမှတ်ထားရမယ်လို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘော်တန်ကမနေ့ကဂျပန်ခီးစဉ်အတွင်သတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့လူရက်ကသူ့ရဲ့အရာရှိတချို့နဲ့တခြားလူတွေကိုအနှောက်အယှက်ဖြစ်စေပေမဲ့သူ့အပေါ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကနျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ပတ်သက်ပြီးတော့ကတိတည်လိမ့်မယ်လို့ယုံကြည်ကြောင်း Twitter စာမျက်နှာပေါ်မှာရေးခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှုအတွက်ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တွေဟာနော်ဝေးနိုင်ငံမှာရောက်နေပြီးအခုတစ်ပတ်အတွင်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့သူတို့ကကြားဝင်ဆွေးနွေးပေးမှာဖြစ်တယ်လို့နော်ဝေးအစိုးရကပြောပါတယ်။ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံဘက်ကကိုယ်စားလှယ်အဖွဲ့တွေဟာအခုလအစောပိုင်းကနော်ဝေးနိုင်ငံမှာဆွေးနွေးခဲ့ကြပြီးမြေဆွေးနွေးပွဲတွေကမအောင်မြင်ပဲတင်းမာမှုတွေရှိနေတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဝင်ကြီးချုပ်ထရီဆာမေဝင်ကြီးချုပ်အဖြစ်ကနေနှုတ်ထွက်ဖို့ကြေညာလိုက်ပြီးတဲ့နောက်မှာထရီရေကောက်ပွဲတည့်ရက်ကျင်းပဖို့အခြေအနေရှိလာပါတယ်။ထရီဆာမေကိုဆက်ခံမဲ့ Conservative Party ခေါင်းဆောင်တစ်တူကိုဇူလိုင်လကုန်မှာပါတီတွင်မဲပေးရွေးချယ်ဖို့လည်းရှိပါတယ်။အငင်းပွားပွဲဖြစ်နေတဲ့ဝင်ကြီးမေနဲ့ EU ရဲ့ညှိနှိုင်းမှုကိုဗြိတိန်ပါလီမန်ကလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေဗြိတိန်ဟာအောက်တိုဘာ31ရက်နေ့မှာဥရောပသမဂ္ဂနဲ့ထွက်ခွာမယ်လို့ပြောဆိုထားပါတယ်။
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမျှသစင်အောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်။ကျမတို့အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်မဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။VOE တော်တာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.